အမေရိကန်ပြည်ထောင်စုမှာလူမျိုးရေးခွဲခြားမှုအမုန်းပွားမှုတွေအတွက်နေရာမရှိဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဗာဂျီးနီးယားပြည်နယ်ရှာလော့စ်ဗေးလ်မြို့မှာလူတစ်ယောက်တေဆုံးပြီးတော့20လောက်ဒဏ်ရာရခဲ့တဲ့လူမျိုးရေးအခြေခံနဲ့အကြမ်းဖက်ဆန္ဒပြပွဲတွေပေါ်သမ္မတကပြည်မထန်ရှုံချပြောကြားခြင်းမရှိဘူးဆိုပြီးတော့ဝေဖန်ခံရချိန်မှာသမ္မတထရန့်ကအခုလိုပြောကြားခဲ့တာပါ။အမေရိကန်မှာလူမျိုးကြီးစိုးရေးဝါဒဘက်ကနေပြီးတော့အင်အားပြအကြမ်းဖက်ခဲ့တဲ့ပေါ်ပြည်တွင်းမှာတမကပဲပြပကလည်းဝေဖန်နေကြတဲ့အကြောင်းမတ်စုမြတ်မုံကတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ။
အသားအရောင်လူမျိုးခွဲခြားမှုဟာအင်မတန်ရုံညံ့တဲ့မကောင်းဆိုးဝါးလုပ်ရဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာပြောကြားလိုက်ပါတယ်။ Virginia ပြည်နယ် Charlottesville မြို့မှာစနေနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်ဆန္ဒပြမှုတွေနဲ့ပတ်သက်လို့ American ပြည်ထောင်စုရှေ့နေချုပ် Jeff Sessions FBI ညွှန်ကြားမှု Christopher Ray တို့နဲ့စီဝေးအပြီးမှာသမ္မတထရမ့်ကခွဲခြားမှုအမုန်းပွားမှုတို့အတွက် American မှာနေရာမရှိဘူးလို့ပြောကြားခဲ့တာဖြစ်ပါတယ်
။ Racism is evil.And those who cause violence in its name are criminals and thugs, including the KKK, neo-Nazis, white supremacists, and other hate groups.
အသားအရောင်လူမျိုးခွဲခြားမှုဟာအမတန်ဆိုးဝါးရုံညံ့ပါတယ်။ KKK လှုပ်ရှားသူတွေ၊နာဇီလက်သစ်တွေ၊လူမျိုးကြီးစိုးရိမ်လိုလားသူတွေအပါအဝင်အမုန်းပွားအောင်လုံဆော်နေတဲ့တခြားအဖွဲ့တွေဟာခွဲခြားမှုကိုအခြေခံတဲ့အကြမ်းဖက်လုပ်ရက်တွေလုပ်ခဲ့ကြတဲ့အတွက်သူတို့ဟာရာဇဝတ်မှုကျူးလွန်သူတွေ၊လူရန်ကားတွေဖြစ်ပါတယ်။ဒီလူတွေဟာအမေရိကန်ပြည်သူတွေလေးစားတန်ဖိုးထားတဲ့ဆန်တွေကိုလက်မခံကြသူတွေဖြစ်ပါတယ်။အားလုံးဟာတန်းတူညီမျှတဲ့ဆိုတဲ့အချက်ကိုအခြေခံပြီးဒီနိုင်ငံကိုတည်ထောင်ထားတာပါ။ဖန်တီးရှင်ကအားလုံးဟာညီမျှတယ်လို့သတ်မှတ်ထားပါတယ်။ကျွန်တော်တို့ရဲ့ဥပဒေအရဖွဲ့စည်းပုံအရအားလုံးဟာတန်းတူညီမျှရှိကြပါတယ
်။စနေနေ့တုန်းကလူမျိုးကြီးစိုးရေးဝါဒီတွေအပေါ်တံပြန်ဆန္ဒပြနေကြတဲ့လူအုပ်ထဲကိုလူတစ်ယောက်ကကားနဲ့အတင်းဝင်တိုက်ခဲ့လို့အမျိုးသမီးတစ်ယောက်သေဆုံးခဲ့ပါတယ်။Ohio ပြည်နယ်ကအသက်20အရွယ် James Alex Field ဟာရှင်တိုက်မောင်းပြေးမှုလူသတ်မှုတို့နဲ့ဖမ်းဆီးခံထားရပါတယ်။ဆယ်ကျော်တက်ထဲကနာဇီအားကြသူလို့ဆိုတဲ့သူကိုတင်းနှလာနေတုန်းကကနဦးရုံးထုပ်စစ်ဆေးခဲ့ပြီးတော့အာမခံနဲ့လွှတ်ပေးဖို့တရားရုံးကညှဉ်းဆန်ခဲ့ပါတယ်။စနေနေ့ကအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်ဒီဆန္ဒပြမှုတွေမှာဗက်ပေါင်းစုံကပါဝင်နေတယ်လို့သမ္မတထရမ့်ကပြောကြားခဲ့တဲ့အတွက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်။အကြမ်းဖက်မှုတွေစတင်ခဲ့တဲ့လူမျိုးကြီးစိုးရေးဝါဒီတွေအပေါ်သမ္မတကပြင်းပြင်းထန်ထန်ရှုံချပစ်တင်ခဲ့ခြင်းမရှိဘူးလို့ Republican တွေရော Democrat တွေပါဝေဖန်ခဲ့ကြတာပါ Charlottesville မြို့ကိုတနက်မျိုးစုံကင်ပြီးခြိတက်ဆန္ဒလာပြကြတဲ့နာဇီလက်သက်တွေလူမျိုးကြီးစိုးရေးဝါဒီတွေကိုနိုင်ငံတည်းကပါထွက်သွားဖို့ Virginia ပြည်နယ်အုပ်ချုပ်ရေးမှူး Terry McAuliffe ကပြောကြားခဲ့ပါတယ
် I not only say go home get out of the city of Charlottesville get out of the state of Virginia
I would tell you to get out of the United States of America. In Pian Jabo, Charlottesville မြို့ကနေထွက်သွားကြဖို့ပဲကျွန်တော်ပြောနေတာမဟုတ်ပါဘူး။ American ပြည်ထောင်စုတွေကနေထွက်သွားကြပါလို့ပြောချင်ပါတယ်။ American ပြည်ထောင်စုတိုက်ပွဲဝင်ရပ်တည်ခဲ့တဲ့အခြေခံတန်ဖိုးတွေကိုခင်ဗျားတို့ကလုံးဝကိုစားမပြုပါဘူး။ခင်ဗျားတို့ဟာအမုန်းပွားသူတွေ၊ခွဲခြားသူတွေဖြစ်ပါတယ်။
အမေရိကန်မှာတောင်ပိုင်းနဲ့မြောက်ပိုင်းတိုက်ပွဲတွေဖြစ်ခဲ့တဲ့ပြည်တွင်းစစ်တုံးကကျွန်းစနစ်လိုလာတဲ့တောင်ပိုင်းက Confederate တပ်တွေရဲ့ဗိုလ်ချုပ်ကြီးတယောက်ဖြစ်သူ Robert E. Lee ရဲ့ကျေးရုပ် Charlottesville မြို့လယ်ကပန်းချံတစ်ခုထဲမှာရှိပါတယ်။အဲဒီရုပ်ထုကြီးကိုဖယ်ရှားပစ်ဖို့မြို့အာဏာပိုင်တွေကဆောင်ရွက်နေတာကြောင့်မကျေနပ်ကြတဲ့လူမျိုးကြီးစိုးရေးဝါဒီတွေက Charlottesville မြို့ကိုချီတက်လာပြီးဆန္ဒပြခဲ့ကြတာပါ။နှစ်ပေါင်းများစွာအတွင်းလူပြူဝါဒီအများဆုံးစုဝေးချီတက်မှုလို့ပြောနိုင်တဲ့ဆန္ဒပြမှုကိုတံပြန်ဆန့်ကျင်ဆန္ဒပြရာကအကြမ်းဖက်မှုတွေဖြစ်ခဲ့တာပါလက်ရဆုံးဝါဒီတွေရဲ့လုပ်ရက်ဟာဆက်ဆုပ်ဖွဲ့ရာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ရသူစတက်ဖင်ဇိုက်ဘတ်ကပြောကြားခဲ့ပါတယ
် Da wurde unverhüllt und in übelster Form Rassismus zur Schau gestellt Antisemitismus Hass
လူမလက်မခံနိုင်တဲ့လူမျိုးကြီးဝါဒဂျူးမုန်ဒီရေးဝါဒအမုန်းတရားတွေကိုဆက်ဆုပ်ဖွဲ့အကောင်းဆုံးပုံစံနဲ့ပြသခဲ့တာဖြစ်ပါတယ်။ဒီလိုပြောဆိုမှုတွေလောက်ရတွေကဘလို့မှလက်ခံနိုင်စရာမရှိပါဘူး။ရန်လိုနေတဲ့လက်ရဆုံးဝါဒီတွေကိုငင်းငင်းချမ်းချမ်းတုံ့ပြန်နေသူတွေနဲ့အတူဂျာမနီဝန်ကြီးချုပ်နဲ့ဂျာမနီဆိုရကအတူရက်တည်နေပါတယ်
။ခွဲခြားဆက်ဆံမှုအမုန်းပွားမှုနဲ့အကြမ်းဖက်မှုတွေကိုဆန့်ကျင်တဲ့အမေရိကန်ပြည်ထောင်စုနဲ့အတူဗြိတိန်နိုင်ငံရက်တည်နေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကလည်းပြောကြားခဲ့ပါတယ်။ Charlottesville မြို့မှာစနေနေ့ကဆန္ဒပြမှုတွေအတွင်းမှာအသက်32နှစ်အရွယ်ဟက်သာဟေယာတေဆုံးခဲ့တဲ့အပြင်19ယောက်ထက်မနည်းလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ယုံကြည်ချက်အတွက်တေဆုံးသွားတဲ့သမီးအတွက်ဂုဏ်ယူကြောင်းဟက်သာရဲ့မိခင်ကပြောပြီးတော့သူ့သမီးကိုအမတ်ရစေဖို့ညီမျှခြင်းတရားမျှတခြင်းတို့ဘက်ကဆက်ပြီးထောက်ခံလှုပ်ရှားသွားမယ်လို့ပြောကြားခဲ့ပါတယ်ရှင်။